ွဲစည်းပုံအခြေခံဥပဒေရုံးဟာမမှန်မကန်ဆုံးဖြတ်မှုတွေရှိတယ်ဆိုပြီးတော့ခုံရုံးဥက္ကဋ္ဌနဲ့အဖွဲ့ဝင်တွေနှုတ်ထွက်ပေးဖို့လွှတ်တော်မှတ်300ကလက်မှတ်ရေးထိုးတောင်းဆိုတာကိုခုံရုံးဥက္ကဋ္ဌဦးသိန်းစိုးကညှင်းပစ်လိုက်ပါတယ်။လွှတ်တော်ကော်မတီရေဟာပြည်ထောင်စုအဆင့်မဟုတ်ဘူးဆိုပြီးတော့ဖွဲ့စည်းပုံခုံရုံးကဆုံးဖြတ်ချက်အပေါ်ကိုလွှတ်တော်မှတ်တွေကမကြေမနက်ဖြစ်ခဲ့ကြတာဖြစ်ပါတယ်။ခုံရုံးရဲ့ဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့မနေ့ကနေပြည်တော်မှာဖွဲ့စည်းပုံအခြေခံဥပဒေခုံရုံးအဖွဲ့ဝင်တွေဒီသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ဒီအကြောင်းကိုကိုသားညုံကဆက်ပြီးတင်ပြမှာပါရှင်
။လွှတ်တော်မှတ်တွေဘက်ကကန့်ကွက်တင်ပြနေတယ်လို့မျိုးသူတို့အနေနဲ့ဥပဒေကိုချိုးဖောက်ပြီးတော့လှုပ်ဆောင်တာမျိုးမရှိတဲ့အတွက်နှုတ်ထွက်ပေးဖို့မဖြစ်နိုင်ဘူးလို့နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးအဖွဲ့ရဲ့ဥက္ကဋ္ဌဦးသိန်းစုကဒီဩဂတ်လ20ရက်နေ့နေပြည်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွက်မှာပြောဆိုသွားပါတယ်။ဖွဲ့စည်းပုံဆိုင်ရာခုံရုံးအဖွဲ့ဝင်တွေကိုစွပ်စွဲအပြစ်တင်နိုင်တဲ့အချက်က5ချက်ပဲရှိတယ်လို့ဦးသိန်းစုကထောက်ပြပါတယ
်။ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးကပုံပရိကိုစွပ်စွဲဖြစ်နေတယ်အချက်က5ချက်ရှိတယ်။ဒါလည်းဆိုတော့နိုင်ငံတော်တရားဖောက်ချက်နောက်ပါတော့ဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းချက်တရားရယူဖောက်ပြကျူးလွန်မှုနောက်အကျင့်တွေကပြည့်ပြည့်မှုအကျင့်အခြေချင်းပြည့်ပြည့်မှုနောက်ဥပဒေရပြည့်ရထားတဲ့တာဝန်အခြေ
လွှတ်တော်ကော်မတီတွေဟာပြည်ထောင်စုအဆင့်မဟုတ်တဲ့အကြောင်းနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကနေပြီးတော့ဆုံးဖြတ်လိုက်တဲ့အပေါ်မှာလက်မခံမင်းနဲ့လွှတ်တော်မတ်300ဦးကနေပြီးတော့ကန့်ကွက်လက်မှတ်ထိုးခဲ့ကြပါတယ်။ဒီအချက်ကြောင့်မလို့ဖွဲ့စည်းပုံဆိုင်ရာခုံရုံးအဖွဲ့ဝင်တွေကိုနှုတ်ထွက်ပေးဖို့လွှတ်တော်မတ်တွေကပြည်သူ့လွှတ်တော်ဥက္ကဋ္ဌထံကိုဒီပြီးခဲ့တဲ့ August လ10ရက်နေ့ရက်စွဲနဲ့တင်ပြတောင်းဆိုခဲ့ကြပါတယ်။ဒါပေမဲ့လည်းဒီလိုမျိုးလွှတ်တော်ကော်မတီတွေဟာပြည်ထောင်စုအဆင့်မရှိဘူးဆိုပြီးတော့သမရရဲ့ကူစားပြည်ထောင်စုရှင်းနေချုပ်ကတင်သွင်းခဲ့တဲ့ပေါ်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးကထောက်ခံအတီးပြုတ်လိုက်တဲ့ဆုံးဖြတ်ချက်ဟာမှန်ကန်မှုရှိတဲ့ကြောင်းမနေ့ကသူတို့လုပ်တဲ့သတင်းစာရှင်းလင်းပွဲကအဓိကဆူလိုသွားတာဖြစ်ပါတယ်။နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးကိုဒီဆွဆွဲပြစ်တင်ခြင်းနဲ့ဆက်လျင်းပြီးတော့ဖွဲ့စည်းပုံပါပုံမှန်300ပြည်လန်းခြင်းနဲ့အညီဆောင်ရွက်ရမယ်ဆိုပြီး2008ခုနှစ်ဖွဲ့စည်းပုံမှာဖော်ပြပါရှိပါတယ်။ဒါအပြင်ဒီလိုမျိုးဆွဆွဲပြစ်တင်မှုတွေကိုအခြေခံဥပဒေပုံမှန်81ခါခွေအရပြည်သူ့လွှတ်တော်ဒါမှမဟုတ်အမျိုးသားလွှတ်တော်တရရက်ကလည်းဆောင်ရွက်နိုင်ပါတယ်။ဆွဆွဲချက်ကိုတင်သွင်းလို့တဲ့လွှတ်တော်ကိုယ်စားလှယ်စုစုပေါင်း၄ပုံတပုံကနေလက်မှတ်ထိုးပြီးတော့တက်ဆိုင်ရာလွှတ်တော်ကိုတင်သွင်းရမှာဖြစ်ပါတယ်။အပိုက်ခွဲကငယ်ရဒီဆွဆွဲချက်ကိုကိုယ်စားလှယ်စုစုပေါင်းအ ਨੇ စုံ၃ပုံ၂ပုံထောက်ခံမှဆက်ပြီးတော့ရေးယူဆောင်နိုင်မှာဖြစ်ပါတယ်။ခုံရုံးရဲ့ဥက္ကဋ္ဌဦးသိန်းစိုးကတော့သူတို့အနေနဲ့ဒီဖွဲ့စည်းပုံဆိုင်ရာဆုံးဖြတ်ချက်ပေါ်မှာပဲဆက်ပြီးတော့ဆောင်ရွက်သွားမယ်လို့သတင်းတောက်တွေကိုပြောပါတယ
်။ဒီပုံချေကဥပဒေရပဲစဉ်းစားမယ်။ကျန်တဲ့ဟာကျွန်တော်အားမစဉ်းစားပါဘူး
။ဒီအငင်းပွားမှုနဲ့ပတ်သက်ပြီးတော့နိုင်ငံတော်သမ္မတဦးသိန်းစင်ကလည်းလွှတ်တော်ကမနေ့တုန်းကသုံးလှော်ပြပူရမှာတော့သူ့အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးရဲ့ဥပဒေအတိုင်းဆုံးဖြတ်ချက်ကိုလိုက်နာရမှာဖြစ်ပြီးအုပ်ချုပ်ရေးမှန်တိုင်ကနေပြီးတော့တရားရေးမှန်တိုင်ဘက်ကိုဝင်ရောက်ဆွတ်ဖက်လိုခြင်းမရှိဘူးဆိုပြီးတုံ့ပြန်ထားပါတယ်။တစ်ဖက်မှာလည်းဒီမှန်တိုင်၃ရက်စီးလုံးမှုမပြိုကွဲအောင်လည်းနားလည်မှုရှိရှိနဲ့ဆောင်ရွက်ကြဖို့တိုက်တွန်းထားပါတယ်။ဒါပေမဲ့လည်းလွှတ်တော်ကိုယ်စားလှယ်တွေဘက်ကတော့ဒီဖွဲ့စည်းပုံဆိုင်ရာခုံရုံးဥက္ကဋ္ဌနဲ့အဖွဲ့ဝင်တွေဒီလာမယ့်ဩဂတ်လ21ရက်နေ့အထိမိမိရဲ့အသိစိတ်နဲ့တာဝန်ကနေအနားမယူဘူးဆိုရင်တော့လွှတ်တော်ကုစလေ၄ပုံ၃ပုံလက်မှတ်ထိုးပြီးတော့ဆွဆွဲပြစ်တင်မှုအဆိုကိုဒီပြည်သူ့လွှတ်တော်ကိုတင်သွင်းသွားမယ်လို့ပြောဆိုကြပါရခင်ဗျာ